ိုလန်သမရအန်ဒရီဒူဒါကသူဟာကိုဗစ် -19 အကူးစက်ခံရတယ်လို့စနေနေ့မှာပြောပါတယ်ဒီရောဂါကူးစက်ပြန့်နှံ့မှုတားဆီးနိုင်မှုလူစုဝေးမှုတွေကိုတားမြစ်ထားတဲ့ကြားကပဲလူမှုဆန္ဒပြပွဲတွေလုပ်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာအခုဆိုကိုဗစ် -19 ကူးစက်မှုတွေစံချိန်ပြန်လောက်အောင်တိုးလာနေတာပါနိုင်ငံခေါင်းဆောင်တွေဖြစ်တဲ့ American သမ္မတ Donald Trump ဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့ Brazil သမ္မတဂျာယန်ဘိုဆိုနာရိုတို့ဒီရောဂါအကူးစက်ခံကြရတဲ့နောက်အခုနောက်ဆုံးအကူးစက်ခံရသူကအသက်48နှစ်အရွယ်ပိုလန်သမ္မတဒူဒါဖြစ်ပါတယ်ဆေးစစ်ချက်အရဒီရောဂါအကူးစက်ခံရကြောင်းသိကြရတဲ့ဗာရောဂါလက္ခဏာမှမပြသလိုခွန်အားဖြင့်လည်းကျန်းမာစွာရှိနေကြောင်းသမ္မတဒူဒါကတွစ်တာမှာရေးပါတယ်ဒါအပြင်အလုပ်ကိုလည်းအွန်လိုင်းကနေပဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်သမ္မတဒူဒါဒီရောဂါပိုဘယ်လိုအကူးစက်ခံရလဲဆိုတာကိုတော့သေသေးချာချာမသိရသေးပါဘူးဥရောပဒေသတွင် COVID-19 ကူးစက်မှုကြောင့်အဆမတန်တိုးလာနေတယ်လို့ပဲအမေရိကန်နိုင်ငံမှာလည်းတည့်အတွင်းအကူးစက်ခံရသူအရေအတွက်တိုးလာမှုနောက်တစ်ချီထပ်တွေ့လာတာကြောင့်ဆောင်းဦးနဲ့လာမယ့်ဆောင်းရာသီတွေမှာကူးစက်မှုတွေပိုများလာမှာကိုစိုးရိမ်နေကြပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းရတောက်ကြတဲ့အထင်မှာလည်းအမေရိကန်တလောအကူးစက်ခံရသူက8000ကျော်ရှိခဲ့တာပါ။ကမ္ဘာတလောဒီရောဂါအကူးစက်ခံရသူ42000ကျော်ရှိနေပြီးသေဆုံးရသူက1.3သန်းကျော်ရှိနေပါတယ်။